Welcome to the Voice of America in Burmese.
တော်ရှင်ပေါင်းတနစ်တာညနေခင်းမှာအမောပန်းပြေကြပါလေလားခင်ဗျာပြည်ရအမေရိကန်တိုင်းရဲ့2016ခုနှစ်ဇွန်လ29ရက်တနင်္လာနေ့ညနေခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ EU ထဲကနေ UK နှုတ်ထွက်မဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ဒီကိစ္စရေးပေါ်ဆွေးနွေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဥရောပကိုရောက်နေပါတယ်တခါလက်ဘရိုနိုင်ငံအရှေ့ပိုင်းမှာတော့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ9ယောက်ထက်မနည်းသေဆုံးပါတယ်ဖိလစ်ပိုင်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ဒူတာထေကတော့ဒီတိုင်းပြည်မှာသတိသားတားမြစ်တာတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့ကုလလူအခွင့်ရေးထူးကိုယ်စားလှယ်မစ်ယန်ဟီလီကဒီကနေ့အင်းစင်ထောင်ကိုတွားရောက်ခဲ့တယ်လို့မြန်မာနိုင်ငံသတင်းကောင်စီနဲ့လည်းတွေ့ဆုံခဲ့ပါတယ
်အသူကထောင်ထဲမှာတွေ့လာတဲ့အကြောင်းတွေဆွေးနွေးပါတယ်နောက်ပြီးတော့ဒုက္ခတဲ့ကင့်တွေပေါ့နေရာရွှေ့ပြောင်းတာတဲ့ကင့်တွေတွေမှတွေ့ရတာလေးတွေပြောပါတယ
်မြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်အဖွဲ့ဝင်ဒေါက်တာညံစောပြောသွားတာပါဒီအကြောင်းနဲ့အတူဒေါက်ဆန်းစုကြည်နဲ့ NCA မှာလက်မှတ်ထိုးထားတဲ့ခေါင်းဆောင်တွေမနက်ဖြန်တွေ့မဲ့အကြောင်းတခါသူရဥရှိမန်ပြောကြချက်ဖော်ပြခဲ့တဲ့သတင်းစာတစ်စောင်ကိုစစ်တပ်ကတရားစွဲဆိုရတဲ့နောက်ဆုံးအခြေအနေနဲ့ Euro 2016ဘောလုံးပွဲအကြောင်းတွေကိုလည်းတင်ပြအောင်ပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ပြူထွေးနဲ့ကိုအောင်တို့ကဆင်ခံပါမယ်ခင်ဗျာ
။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဒီလူမှုဆန္ဒခန့်ယူပွဲကနေဆုံးဖြတ်ခဲ့ကြတာနဲ့ပတ်သက်ပြီးတော့ဒီနေ့ဒီဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်လ်ဂျီယံဘရက်ဆဲမြို့တွေမှာရေးပေါ်အစည်းအဝေးတွေကျင်းပဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဥရောပကိုရောက်ရှိနေပါတယ
် The most important thing is that all of us as leaders work together to provide as much continuity as much stability
ရေးကြီးဆုံးကတော့ပြဿနာတွေကိုနည်းအောင်လုပ်နိုင်မဲ့နည်းလမ်းတွေနောက်ကျွန်တော်တို့ကြားကအခြေခံတူညီတဲ့စံတန်ဘိုးတွေနဲ့အကျိုးစီးပွားတွေကိုကာကွယ်နိုင်အောင်အသိဉာဏ်ရှိရှိနဲ့ရှေ့ခီးဆက်နိုင်မဲ့နည်းလမ်းတွေရှိတယ်ဆိုတာကိုနားလည်ပြီးတော့အခြေအနေကိုတည်တည်ငြိမ်ငြိမ်နဲ့ကင်တွယ်သွားနိုင်ဖို့နောက်ဈေးကွက်ကိုတည်တည်ငြိမ်ငြိမ်ထားနိုင်အောင်ကျွန်တော်တို့ခေါင်းဆောင်တွေအားလုံးအတူတူကပူးပေါင်းဆောင်ရွက်သွားရမှာဖြစ်တယ်လို့ဥရောပကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောသွားတာပါအခုခီးစဉ်အတွင်းမှာတော့ဒီအီတလီနိုင်ငံရောမမျိုးကိုလည်းတွားရအောင်ပဲဝင်ကြီးကယ်ရီအနေနဲ့ဗြိတိန်အပေါ်အမေရိကန်ရဲ့ထောက်ခံမှုကိုပြသဖို့ဖြစ်တယ်လို့ကျန်တဲ့ EU ဖွဲ့ဝင်နိုင်ငံတွေကလည်း EU ထဲမှာဆက်ပြီးတော့ရှိနေဖို့အတွက်အရေးကြီးတယ်ဆိုတာကိုပြောကြားလိုက်မယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ် EU ထဲကနေ UK နှုတ်ထွက်မဲ့ကိစ္စစိတ်မကောင်းဖြစ်ရပေမဲ့မကြာခင်မှာဒီအဖွဲ့ဝင်28နိုင်ငံနဲ့ဆက်ပြီးတော့ရှိနေမဲ့ EU နဲ့အနီးကပ်ဆက်ဆံရေးဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံထွက်သွားပြီးလို့ရှိရင်ဒီဘယ်လိုမျိုးရှေ့ဆက်ဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဂျာမနီပြင်သစ်နဲ့အီတလီအပါအဝင်ဥရောပနိုင်ငံကြီးတွေကလည်းဒီနေ့တွေ့ဆုံဆွေးနွေးနေကြပါရဲ့ရှင်
။တနင်္ဂနွေနေ့ကနောက်တစ်ကြော့ကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာပြည်သူ့ပါတီကအနိုင်ရတာကြောင့်အစိုးရဖွဲ့နိုင်ငံကိုရရှိခဲ့တယ်လို့စပိန်ယာယီဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကပြောပါတယ်လွှတ်တော်အမှတ်နေရာ350ရှိတဲ့အနက်ပြည်သူ့ပါတီကအမှတ်နေရာ138နေရာအထိအနိုင်ရရှိခဲ့ပါတယ်။အရင်ရွေးကောက်ပွဲကတည်းကလွှတ်တော်အမှတ်နေရာ14နေရာပိုအနိုင်ရရှိခဲ့ပေမဲ့လွှတ်တော်မှာအများစုအမှတ်နေရာ186နေရာရဖို့နောက်ထပ်မဲအနည်းငယ်လိုအပ်နေပါသေးတယ်။ကျွန်တော်တို့အုပ်ချုပ်ခွင့်ရဖို့တောင်းဆိုပါတယ်။ဘာလို့လဲဆိုတော့ရွေးကောက်ပွဲမှာအနိုင်ရလို့ပါ။ဒါပေမဲ့လည်းကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ပြည်သူလူထုတရားလုံးအတွက်ကြိုးရှိစေဖို့ဖြစ်ပါတယ်လို့ရာဂျွိုင်းကဒီတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်လွန်ခဲ့တဲ့ဒီဇင်ဘာရွေးကောက်ပွဲပြီးရလနဲ့ပတ်သက်လို့6လကြာညှိနှိုင်းရမှာမအောင်မြင်ခဲ့တာကြောင့်နောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်ပွဲကျင်းပတာပါဆိုရှယ်လစ်ပါတီကတော့လွန်ခဲ့တဲ့ဒီဇင်ဘာကထက်9နေရာယော်နေပြီး85နေရာနဲ့ဒုတိယလိုက်နေပါတယ်ချိုးချံချွေတားမှုကိုစန့်ကျင်တဲ့ Unidos Podemos မဟာမိတ်အဖွဲ့ကတော့82နေရာအနိုင်ရပါတယ်ခင်ဗျာ
စီးရီးယားနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ဒီလက်ဘလွန်နိုင်ငံရှေ့ပိုင်းကခြေရွာတစ်ခုမှာအသေးကဘုတ်ခွဲတိုက်ခိုက်သူတွေကတိုက်ခိုက်တာကြောင့်လူ9ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းလက်ဘနင်အစိုးရအရာရှိတွေကပြောပါရယ်အသေးကဘုတ်ခွဲတိုက်ခိုက်သူ3ယောက်ကဒီကနေ့အစောပိုင်းကပဲခါခြေရွာမှာတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါရယ်နောက်ထပ်လူ15ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါရယ်အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်အဖြစ်နဲ့ပြောဆိုလာတာမရှိသေးပါဘူးအိနီချစီးရီးယားနိုင်ငံမှာစစ်ပွဲတွေမရက်ဆဲသေးသလိုဒီစစ်ပွဲတွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကိုလက်ဘနိုနိုင်ငံမှာအချိန်ချင်းခံစားနေကြရတာပါရှင်
6နှစ်ကြာတန်တမန်ဆက်ဆံရေးပြပြခဲ့ပြီးတဲ့နောက်အစ္စရေးနဲ့တူရကီနိုင်ငံကြားပုံမှန်ဆက်ဆံရေးပြန်စတင်နိုင်မှုသဘောတူညီမှုရခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဂါဇာကမ်းမြောင်ဒေသကိုလုံခြုံရေးအရာဆက်လက်ပိတ်ဆို့ထားမှာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအစ္စရေးစစ်ကမ်းတွေကနေတည်ဆင်ပေးပို့သွားနိုင်မှာဖြစ်တယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်ကမနေ့ကအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ပိတ်ဆို့တားဆီးမှုတွေတော်များများကိုပယ်ဖျက်ပေးဖို့ဒီသဘောတူညီချက်မှာပါဝင်တယ်လို့အန်ကာရာမှာရှိတဲ့တူရကီဝန်ကြီးချုပ်ဘင်နာလာYildirim ကဒီကနေ့မှာပြောပါတယ်ဟာမတ်စစ်သွေးကြအဖွဲ့ရဲ့ခေါင်းဆောင်တွေနေထိုင်တာကြောင့်ပိတ်ဆို့ထားတဲ့ဂါဇာဒေသကိုဥတီခုံပေါင်းနေတဲ့တူရကီအကူအညီပေးရေးသင်္ဘောတစ်စီးကိုအစ္စရေးက2010ခုနှစ်အတွင်းစီးနင်းခဲ့ပြီးနောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးပြပြခဲ့တာပါ2010ခုနှစ်အတွင်းတူရကီသင်္ဘောကိုစီးနင်းခဲ့တာကြောင့်တူရကီလူခွင့်လျှောက်သူ10ဦးသေဆုံးပြီးဒီသေဆုံးမှုတွေရော့ကျေးပေးဖို့နဲ့ပါလက်စတိုင်းဒေသပေါ်ပိတ်ဆို့ထားမှုတွေကိုရုတ်သိမ်းပေးဖို့တူရကီကတောင်းဆိုထားခဲ့တာပါခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံရဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ရော်ဒရီဂိုဒူတာတက်ကတိုင်းပြည်မှာသတင်းသားတားမြစ်တာတွေကိုအရှိန်မြှင့်လုပ်သွားမယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါရတယ်။သတင်းသားတားမြစ်စီအသုံးပြုတာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ဒီတိုင်းပြည်အတွင်းကဩစာချိန်ဝါကြီးတဲ့ကက်သလစ်အသင်းတော်နဲ့အတိုက်ခံလုပ်ရမယ်ဆိုရင်လည်းဒါကိုရင်ဆိုင်မယ်လို့ဆိုပါရတယ်။လမ်းမကြတာရင်းနေကြရင်သမရအဖြစ်ကျန်းသစ္စာချိန်ဆိုတော့မဲ့ဒူတာထက်ကကလေးတွေအများပြားရှိရဟာမိသားစုတွေကိုစင်ရဲတွင်နဲ့ပူရောက်စီတယ်လို့ဆိုပြီးတိန်တောင်မှာအများဆုံးကလေး၃ယောက်ပဲမွေးဖို့ဖိလစ်ပိုင်နိုင်ငံသားတွေကိုအကြံပြုတဲ့အကြောင်းထပ်မံပြောဆိုလိုက်တာပါခက်ကြက်ကြက်စကလုံးတွေနဲ့တုံတုံပြောသူအဖြစ်လူသိများတဲ့ဒူတာထက်ကအခုကိစ္စမှာလဲမနာခံတဲ့ယောက်ျားတွေရဲ့လက်အင်ကာကိုဖျက်ပစ်မယ်လို့ဆိုပြီးခက်ကြက်ကြက်ချိန်ချောက်ထားပါတယ်တောင်ပိုင်းဒါဗာအိုမျိုးတော်ဝင်အဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့ခြင်းအတွင်ကိုယ်စံနာနဲ့ကိုယ်သားကျော်ဖြစ်ကြတဲ့အမျိုးသားတွေနောက်သားကျော်ဖြစ်ပြီးတဲ့ဆရာဝန်တွေကိုဆုလက်ပေးတာလိုမျိုးလုပ်ခဲ့တဲ့ဒီသူ့ရဲ့သားဆက်ချားမိသားစုစီမံကိန်းအကြောင်းကိုဒူတာထက်ကဥပမာပေးပြောပါရယ်ဒီစီမံကိန်းလိုပဲတိုင်းနိုင်ငံလုံးအတိုင်းအတာနဲ့လုပ်သွားမှာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးသမ္မတရွေးကောက်ပွဲဝင်ဖို့သူ့ကိုအားပေးထောက်ခံခဲ့တဲ့သမ္မတဟောင်းဖီဒါရာမို့စ်ကိုလည်း1992ခုနှစ်ကစလို့ဒီတိုင်းပြည်ရဲ့ပထမဆုံးပရိုတက်စတန့်ဘာသာဝင်တစ်ယောက်အနေနဲ့သတိတားဆီးပုံမှုသုံးဆွဲရေးရဲရဲဝံ့ဝံ့လှုပ်ဆောင်ခဲ့တဲ့အပေါ်မှာဒူတာတက်ကချီးကျူးပြောဆိုခဲ့ပါတယ်ရှင်
တောင်တရုတ်ပင်လယ်ရေးနိုင်ငံတကာတရားရုံးအနေနဲ့ဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲတရုတ်ထိပ်တန်းခေါင်းဆောင်တူပင်လယ်နိုင်ငံကိုသွားရောက်နေပါတယ်။တောင်တရုတ်ပင်လယ်ရင်းကနေမြေများပြားကိုပိုင်ဆိုင်တယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံပေါ်ဖိလစ်ပိုင်နိုင်ငံကတန်ကြားထားတာနဲ့ပတ်သက်လို့ The Hague မှာရှိတဲ့နိုင်ငံတကာတရားရုံးကမကြာခင်မှာအဆုံးဖြတ်ပေးဖို့ရှိနေချိန်မှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီဟာအခုလိုအလဲပတ်သွားရောက်နေတာပါ။တောင်တရုတ်ပင်လယ်ရင်းကနေမြေပိုင်ဆိုင်ခွင့်နဲ့ပတ်သက်လို့နိုင်ငံပေါင်း40ကျော်ကထောက်ခံထားပြီးဖြစ်တယ်လို့တရုတ်နိုင်ငံကပြောဆိုထားပေမဲ့ကျွမ်းကျင်သူတွေကတော့ဒီအပေါ်တန်တရားရှိနေပါတယ်အစိုးရနဲ့ဆက်ရေးရကောမဒီကြီးကဲဟောင်းထရန်ကုံထရူကတော့ဒီရန်ရဲ့ခီးစဉ်အတွင်းမှာတောင်တရုတ်ပင်လယ်ရင်းကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျုံတွေရင်းနဲ့ပတ်သက်လို့ဗီယက်နမ်ခေါင်းဆောင်တွေကိုတိုက်တွန်းဖြောင်းပြတာမျိုးရှိနိုင်ပေမဲ့တရုတ်နိုင်ငံရဲ့နေမြေပိုင်ဆိုင်ခွင့်တောင်းဆိုထားမှုပေါ်ဆန့်ကျင်တဲ့ဗီယက်နမ်ရဲ့ရည်တည်ချက်ကတော့ပြောင်းလဲမှာမဟုတ်ဘူးလို့ဆိုပါရယ်တောင်တရုတ်ပင်လယ်ရင်းနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေပေမဲ့နှစ်နိုင်ငံဆက်ဆံရေးကတော့အပြုသဘောဆောင်ပါတယ်လို့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးကမစ္စတာရန်ကိုပြောခဲ့ပါရယ်ခင်ဗျာ
တိုင်းပြည်စီးပွားရေးတိုးတက်မှုအတွက်တရုတ်နဲ့ကုန်သွယ်ရေးအပေါ်မှာအထူးအားအားထားနေကြတဲ့ရှေ့တောင်အာရှဒေသနိုင်ငံတွေအတွက်တရုတ်စီးပွားရေးနှေးကွေးလာတာဟာ EU ကနေ UK နှုတ်ထွက်လို့ဖြစ်လာမဲ့တက်ရောက်မှုတွေထက်အများကြီးပိုပြီးတော့ကြီးမားပါတယ်။တရုတ်စီးပွားရေးနှေးကွေးတဲ့ထံကိုတိုင်းပြည်အများပြားခံစားနေကြတဲ့အချိန်မှာဒေသတွင်လူလက်တန်းစားတွေကအခြေအနေကိုမစိုးဝါးသွားရအောင်ထိန်းပေးထားရတာပါ။တရုတ်နိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးဟာဒီနှစ်ပထမ3လအတွင်း 6.9 ရာခိုင်နှုန်းရှိပြီးတော့ဒါဟာကမ္ဘာလုံးဆိုင်ရာပနာရေးအကျက်တဲစိုက်ခဲ့တဲ့2009ခုနှစ်အစောပိုင်းကစလို့အနည်းဆုံးတော့ကိုရောက်ခဲ့တာပါ2009ခုနှစ်ကနေ2005ခုနှစ်အဲဒီနောက်ဒီ2006ခုနှစ်ကနေ2014ခုနှစ်အတွင်းကာလတွေမှာအာရှဒေသရဲ့စီးပွားရေးတိုးတက်မှုဟာအမေရိကန်ဒါမှမဟုတ်ဥရောပသမဂ္ဂပေါ်မှာအများကြီးမူတည်ခဲ့ပေမဲ့လို့သိမကြခင်ကာလတွေကစလို့တရုတ်နိုင်ငံအပေါ်မှာအထူးမူတည်လာတဲ့အကြောင်းစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်အရှေ့တောင်အာရှဒေသတစ်ခုလုံးရဲ့အသတင်းကုန်ထုတ်လုပ်မှုတန်ဖိုးဟာတန်ပေါင်း2,600ရှိပါတယ်2015ခုနှစ်အတွင်းအရှေ့တောင်အာရှ10နိုင်ငံထဲက9နိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးခဲ့ပြီးတော့ဒီအထဲမှာဒီတရုတ်ကိုလူသုံးကုန်ပစ္စည်းတွေအမြောက်အများတင်ပို့နေတဲ့အင်ဒိုနီးရှားနိုင်ငံကအထူးအနာဆုံးဖြစ်ခဲ့တာပါရှင်
နှစ်တရာပြည့်ကိုပါအမေရိကဖလားဖိုင်နယ်မှာချီလီအသင်းကအာဂျင်တီးနာအသင်းကိုအနိုင်ရပြီးတော့ကိုပါအမေရိကဖလားကိုနှစ်နှစ်ဆက်တိုက်ပိုဆွဲသွားပါတယ်မနေ့ကချန်ပီယံချီလီနဲ့နာမည်ကြီး နာမည်ကြီးအာဂျင်တီးနားအသင်းတို့အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်က MetLife ဘောလုံးကွင်းမှာတနင်္ဂနွေနေ့ကဘောလုံးကြတာမှာနှစ်သင်းစလုံးပုံမှန်ပွဲချိန်မိနစ်90မှာဂိုးမသွင်းနိုင်ခဲ့တယ်လို့အချိန်ပိုမှလည်းဂိုးမသွင်းနိုင်တာကြောင့်နောက်ဆုံးပယ်နတီကန်နာမှာချီလီအသင်းက၄ဂိုး၂ဂိုးနဲ့အနိုင်ရသွားပါတယ်ဒီပွဲမှာအာဂျင်တီးနားအသင်းကအပိုင်ဂိုးသွင်းခွင့်ရခဲ့ပေမဲ့တိုက်စစ်မှုအီဂွာရင်နဲ့အဂွေရိုကဝင်အောင်မသွင်းနိုင်ခဲ့ပါဘူးဒီပွဲမှာနှစ်သင်းလုံးကစားတာကျန်တဲ့အတွက်တစ်ဖက်တစ်ယောက်စီအထောက်ခံခဲ့ရတာကြောင့်၁၀ယောက်နဲ့ကစားခဲ့ရပါတယ်ပနေဒီမာရောအာဂျင်တီးနားဂိုးသမားလီယိုနက်မက်ဆီနဲ့ဘစ်ဂလာရိုဟာကံချက်တွေဂိုးမဝင်မဲ့နောက်ဆုံးမှာချီလီက၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ကိုပါအမေရိကဖလားကိုနှစ်နှစ်ဆက်တိုက်ဘူးဆွဲသွားပါတယ်နယူးဂျာစီပြည်နယ်မှာကစားခဲ့တဲ့ဒီဖိုင်နယ်ပွဲကိုပွဲကြည့်ပေးသက် 12,000 ကျော်လောက်လာကြည့်ခဲ့တာပါပြီးခဲ့တဲ့2015ကိုပါဖလားအမေရိကန်ဖလားဖိုင်နယ်ပွဲမှာလည်းချီလီကအာဂျင်တီးနားကိုပနေဒီနဲ့အနိုင်ရခဲ့ပြီးတော့ချန်ပီယံဖြစ်ခဲ့တာပါခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံကပြည်နယ်၃ပြည်နယ်ကိုတွားရောက်ပြီးလူအခွင့်အရေးအခြေအနေတွေကိုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့မှာတော့ရန်ကုန်မြို့အင်းစိန်ထောင်ကိုတွားရောက်လေ့လာခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမျိုးသားလူအခွင့်ရေးကော်မရှင်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ VOA သတင်းတော့မတ်တင်ကြီးလင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်ခဲ့ပြီးလူအခွင့်ရေးအခြေအနေတွေကိုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီနေ့မှာတော့ရန်ကုန်မြို့မှာပဲလူအခွင့်ရေးကော်မရှင်သတင်းမီဒီယာကောင်စီတို့နဲ့တွေ့ဆုံခဲ့တယ်လို့ခီးစဉ်တစ်လျှောက်လိုက်ပါနေတဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကခီးစဉ်ကိုအခုလိုပြောပြပါဗျာ။ဒီနေ့
ခီးစဉ်ထားပါတယ်။ဒါဆိုတော့ဒီမှာလူခွေကော်မရှင်နဲ့တွေ့တယ်။နောက်ပြီးဒီမှာမီဒီယာကစနေပြီပါခင်ဗျာ။ဒီလိုအစ်စိတ်ပေါ်မှာလူ၃နာရီလောက်ပါနော်။လူခွေကော်မရှင်ကကျော်7နာရီဆိုကြလောက်ပါ။အဲ့ဒါကမီဒီယာကောင်စီရဲ့တခါ7နာရီခွဲလောက်ပါတွေ့ပါတယ်။
မစ္စယာဟီလီဟာကချင်ပြည်နယ်မှာတုန်းကမြစ်ကြီးနားထောင်ကိုသွားရောက်ခဲ့တယ်လို့ဒီကနေ့မနက်ပိုင်းမှာလည်းအင်းစိန်ထောင်ကိုသွားရောက်လေ့လာခဲ့တာပါ။ထောင်နေမှာလေးလာတွေ့ရှိခဲ့ရတဲ့အခြေအနေတွေခရီးစဉ်အတွင်းတွားရောက်ခဲ့တဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေတွေကိုမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်နဲ့ဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါက်တာညံစောကအခုလိုပြောပါတယ်
။သူကထောင်ထဲမှာတွေ့လာတဲ့အကြောင်းတွေဆွေးနွေးပါတယ်။နောက်ပြီးတော့ကြံ့နေပေါ့နော်။ဟိုဒုက္ခသည်ကြံ့နေပေါ့။အဲဒီဥစ္စာလေးတွေနေရာရှိကြောင်တာတဲ့ကြံ့လေးတွေမှာတွေ့ရတာလေးတွေပြောပါတယ်။ကျွန်တော်တို့ဟိုတမ်းမတော်တို့ရဲတို့နောက်ပြီးတော့တိုင်းနဲ့ပြည်နယ်တွေမှာ promotion လုပ်တဲ့အကြောင်းတွေတင်ပြပါရစေ။ကျွန်တော်တို့လည်းထောင်တွေစိတ်သိရေးစကားနဲ့တွားစစ်တယ်ဆိုတဲ့အကြောင်းပြန်တင်ပြပါရစေခင်ဗျာ။သူပဲကတော့ထောင်ထဲမှာတွေ့ရတဲ့ဟာတွေပဲသူပြောပါရစေ
။လူအခွင့်အရေးကော်မရှင်နဲ့တွေ့ဆုံပြီးနောက်မှာတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံပြီးသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်ကောင်စီရဲ့လုပ်ငန်းစဉ်တွေကိုလေ့လာသွားခဲ့တယ်လို့အတွေ့ရမှုဦးတီဟာစောကပြောပါရစေ။စာနယ်ဇင်းကောင်စီဘက်ကလည်းလက်တလောဖြစ်ပွားနေတဲ့7 day daily သတင်းစာကိုစစ်တပ်ကတရားစွဲဆိုနေတာတွေအပါအဝင်သတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတင်ပြခဲ့တယ်လို့ဦးတီဟာစောကအခုလိုပြောပါဗျ။အ
ဓိကတော့အဲ့ဒီမှာဖြစ်နေတဲ့7 day ကိစ္စတွေဒီသတင်းမှကိစ္စတွေလည်းငါတို့ဆွေးရှင်းပြပါတယ်။ဒါပေမဲ့အဲ့မှာငါတို့သတင်းမီဒီယာကောင်စီကသတင်းမီဒီယာဥပဒေဆောင်ရွက်ခွင့်မရဘူးနော်။ဒီစိတ်တရားစွဲကြတယ်ဆုံးစံကတော့အဲ့ဒီစစ်ဆေးဥစ္စာဖြစ်ရင်ဒီ news media law အမေရိကန်ဥပဒေတရားဒီသတင်းရကောင်စီတိုင်ကြလို့ရတယ်တိုင်ကြပြီးတော့အဲ complaint ကောင်ကြီးဖြစ်ရှိမှာနော်အဲ့လိုမဖြစ်ဘဲနဲ့ဒီတိုင်းတန်းသွားကြတယ်အခုလိုမျိုးတွေရှိတယ်အဲ့ဒီစာရေးပြကြတာပေါ့အဲ့ဒီသတင်းမီဒီယာဥပဒေကိုကြီးရပြီးတော့ strong ဖြစ်တယ်မောက်လည်းပြင်ပြင်ရောပြင်ကြရှိတယ်အဲ့ဒါကိုလည်းဟိုသုံးကြစိတ်နေပေါ့အဲ့ဒါမျိုးပြောတယ်နောက်သတင်းမားရဲ့ capacity ကိုအယူသေးတယ်လို့ပြောတယ်လို့ရှာရရှိရဲအဲ့ဒါဒီပုံစံအဲ့ဒါကိုကြည့်ကြပါဦ
းဒါအပြင်ပဋိပက္ခအတွင်းသတင်းလိုက်ယူတဲ့အခြေအနေတွေကိုလည်းဆွေးနွေးဖြစ်ခဲ့တယ်လို့ဦးတီဟာစောကပြောပါတယ်မစ်ရန်ဟီလီဟာသူ့ရဲ့မြန်မာပြည်ခရီးစဉ်အားလုံးအပြီးဇူလိုင်လ၁ရက်နေ့မှာတော့သတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားမှာပါ အဲဒီနောက်ခရီးစဉ်မှာလေ့လာတွေ့ရှိတဲ့မြန်မာနိုင်ငံတွင်းကလူအခွင့်အရေးအခြေအနေတွေကိုအစီရင်ခံစာတစ်ရက်ရေးပြီးစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မတ်တင်ကြီးလင်းရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။ဥရှင်မန်ကိစ္စတက်မတော်က 7A သတင်းစာကိုတရားစွဲတဲ့နောက်ဆုံးအခြေအနေမတင်ပြခင်အခုတော့အပြစ်ရငြိမ်းချမ်းရေးကိစ္စကိုကြည့်အောင်ပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်၏အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့ဟာမနက်ဖြန်နေပြည်တော်မှာတွေ့ဆုံမှုရှိပါတယ်။ဒီဆွေးနွေးပွဲကနေတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်က27ရာစုပင်လုံးပူးပေါင်းကျင်းပနိုင်မှုနဲ့ NCA လက်မှတ်မထိုးရသေးတဲ့အခြားတိုင်းသာလက်နက်ကိုင်အဖွဲ့တွေပါဝင်တက်ရောက်နိုင်မှုကိုအဓိကထားဆွေးနွေးသွားဖို့ရှိနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစော်ကတင်ပြมาဖြစ်ပါတယ
်။ဟုတ်ကဲ့မနက်ဖြန်နေပြည်တော်မှာကျင်းပမဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံပွဲဟာပရမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပွဲဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကအဓိကဆွေးနွေးမဲ့အချက်တွေကိုပို့အိုမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါရတယ်
။ကျွန်တော်တို့ကတော့အဓိကဆွေးနွေးပွဲကတော့ဒီ27ရာစုပြင်လုံးကိုအတူပူးပေါင်းပြီးတော့ပူးတွဲပြီးတော့အကျဉ်းမနိုင်ရေးကိစ္စရပ်တွေပေါ့လေ။အဲဒါမျိုးတွေကိုအဓိကထားပြီးကျွန်တော်တို့ဒါတွေဆွေးနွေးဖို့ရှိပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီပြန်တဲ့ဒီလက်မှတ်ရေးထိုးသေးတဲ့ကျွန်တော်တို့ရဲ့ညီနောင်ဖွဲ့စည်းတဲ့သက်ပြာစုပြေလုံးမှာတက်ရောက်နိုင်ရဲ့အတွက်ကိုလည်းဒါကိုလည်းကြည့်ထားကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီအဖွဲ့အစည်းတွေပဲဒီလက်ရှိအမှန်ရေးထိုးပြီးတဲ့အဖွဲ့အစည်းတွေရဲ့ရရှိရည်တည်ဆောင်ရမယ့်ကိစ္စရဲ့ဖြစ်တာဒီလက်ကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ဟုတ်ကဲ့
။ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ဘက်ကငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အဖွဲ့ကိုကီအမျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်တို့ကဥဆောင်တက်ရောက်မှာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်တွေပြည်ထောင်စုဝန်ကြီးတွေနဲ့27ရာစုပင်လုံးအကျိုးပြည့်စုံရေးကော်မတီအဖွဲ့ဝင်တွေတက်ရောက်ဖို့ရှိကြောင်း27ရာစုပင်လုံးအကျိုးပြည့်စုံရေးကော်မတီအဖွဲ့ရဲ့အတွင်းရေးမှဦးလာမောင်ရွှေကပြောပါတယ်။ဒီတွေ့ဆုံပွဲကြောင့်နှစ်ဖက်ယုံကြည်မှုတွေပုံမရရှိနိုင်မယ်လို့မျှော်လင့်ကြောင်းလဲဦးလာမောင်ရွှေကပြောပါတယ်
။ဒီကဘက်ကမှတော့ပထမဆုံးမူဝါဆိုင်ရာလဲချင်းလေးပဲနေထားလဲရှိတယ်။နောက်ပြီးတော့ဦးမတူစီဟိုးလို့လူလဲဥဆောင်ပြီးတော့ဆောင်ရဲတာမျိုးဖြစ်တဲ့အတွက်တော့ယုံကြည်မှုတွေပုံရနိုင်လို့ပြောလဲ။
နောက်လာဒုတိယပတ်လောက်မှာတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဟာကချင်ပြည်နယ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေမိုင်ကြာယာမှာတွေ့ဆုံဖို့ရှိကြောင်းလည်းဦးခွန်မြင့်ထွန်းကပြောပါတယ်
။အကြမ်းများအဖြစ်တော့ကျွန်တော်တို့ဒီမိုင်ကြာယာမှာဟောလေမိုင်ကြာယာမှာလုပ်မယ်လို့တော့အကြမ်းပြရတော့ကျွန်တော်တို့သိထားပါတယ်။ဒီဟာနဲ့ပတ်သက်ရင်တော့တိုင်းရင်းသားလူမျိုးညာကန်လုပ်ဖို့ကိစ္စကိုတော့ကျွန်တော်တို့ PPSC အစည်းအဝေးမှာလည်းပဲဒီဟာကိုကျွန်တော်တို့လက်ခံတဲ့သဘောတူပဲကျွန်တော်လည်းကျေးဇူးထောက်ခံတယ်ဆိုတော့ဆုံးဖြတ်ထားပါတယ်
။တိုင်းရင်းသားထိပ်သီးညီလာခံကျင်းပရေးနဲ့ပတ်သက်ပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့ညွညွသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ KIO အဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။အစိုးရကဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီကတော့ငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုဆောင်ရွက်နေသလို NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးအတွက်ဒီလာအစောပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့သလိုမိုင်းလာမြို့မှာလည်းဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်NCA လက်မှတ်မရေးထိုးသေးတဲ့အခြားအဖွဲ့တွေဖြစ်တဲ့ပလောင်ကိုးခန်းနဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံရေးကိုလည်းပြင်ဆင်နေသေးရှိပါတယ်
။ VOA သတင်းတော်ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့တက်မတော်က 7A သတင်းစာကိုတရားစွဲတဲ့နောက်ဆုံးအခြေအနေကိုတင်ပြချင်ပါတယ်။စစ်တပ်ကသူဘူလောင်းတင်နန်းစင်းကျောင်းစင်းတချို့နဲ့ပြန်လည်တွဲဆုံပွဲမှာဥရွှေမန်းရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းစာတစ်စောင်အနေနဲ့ပြည်သူတွေသိသင့်သိထိုက်တဲ့အချက်ကိုသတင်းဖော်ပြတာဖြစ်တယ်လို့ 7day သတင်းစာဘက်ကပြောပါတယ်။ဒီအပေါ်စစ်တပ်တွင်ပုံကမှုဖြစ်အောင်လှုပ်ဆောင်တယ်ဆိုတဲ့စွဲချက်နဲ့စစ်တပ်ဘက်က 7day သတင်းစာကိုအမှုဖွင့်တရားစွဲဆိုလိုက်ကြောင်းသက်ဆိုင်ရာရဲစခန်းက 7days ကိုဒီကနေ့တရားဝင်အကြောင်းကြားလာတဲ့အတွက် တရားဥပဒေအရရင်ဆိုင်မှုပြင်ဆင်နေပြီဖြစ်တယ်လို့လည်းပြောပါရယ်အခုလိုတရားဆွဲဆိုတဲ့အမှုနဲ့ပတ်သက်ပြီးလဲနှစ်ဖက်ညှိနှိုင်းဖြည့်ရှင်တဲ့နီးလန်းနဲ့ကြေးအေးပြင်းငိမ့်ဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကလည်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါရယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာဖြစ်ပါရယ်
2016ခုနှစ်ဧပြီလ24ရက်နေ့တို့ 7 days daily newspaper နေ့စဉ်ထုတ်သတင်းစာဆောင်ပါစစ်တပ်ကတော်စင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥွှေမန်တိုက်တွန်းဆိုတဲ့သတင်းတော့မင်းဟိန်ကျော်ရဲ့သတင်းဆောင်မနဲ့ပတ်သက်ပြီးစစ်တပ်တွင်ပုံကမှုဖြစ်အောင်တွေးထိုးလှုံ့ဆော်တဲ့ဆိုပြီး 7 days နေ့စဉ်သတင်းစာ editor ချုပ်ဦးတောင်းစုငိမ့်နဲ့ရေးသားသူသတင်းတော့ကိုရာသတ္တကြီးပုံမှ131နဲ့စစ်တပ်ဘက်ကဒုဗိုလ်မှူးကြီးလင်းထွန်းကတရက်လိုအဖြစ်တရားစွဲဆိုအမှုဖွင့်လိုက်ပါတယ်ဒီကနေ့လ28ရက်နေ့မှာတော့ 7 days သတင်းဌာနကိုရဲစခန်းဘက်ကတရားဝင်အကြောင်းကြားလာတယ်လို့ 7 days သတင်း editor ကိုအားမန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့ပဲသူတို့ရဲစခန်းနေပြီးတော့အမှုစင်ခေါ်လာရောက်လာတယ်ရောက်လာတော့ကျွန်တော်တို့ဒီဟာကိုပြန်သုံးသပ်တာကတော့တကယ်တကယ်ဒီပုံမှန်နဲ့ကျွန်တော်တို့ဆွဲမယ်ကျွန်တော်တို့ဖော်ပြရတဲ့သတင်းနဲ့သူတို့ဆွဲတဲ့ဟာနဲ့ကပြင်ဆင်သွင်းပြီးတော့နည်းနည်းလေးဟိုတန်းကြောင်းလွဲနေတယ်လို့ကျွန်တော်တို့သုံးသပ်တယ်ပေါ့နော်နောက်တက်မတော်နဲ့လည်းဒီမီဒီယာနဲ့ကလည်းသူဖြစ်တော့စာရင်းကောင်းစီနဲ့ကလည်းဆက်ဆံရေးနဲ့ကောင်းနေကင်းရဲ့နောက်မီဒီယာကိစ္စတွေဆိုရင်ဒီလမ်းကြောင်းနေလာမယ်ဆိုတာမျိုးပဲသိထားပြီးတော့ဗောနော်အခုကတော့စာနယ်ဇင်းကောင်စီကိုလည်းလမ်းကြောင်းလာတာမဟုတ်ဘူးနောက်ပြီးတော့ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ရှိရင်သတင်းမီဒီယာဥပဒေလည်းရှိတာဗောနော်သတင်းမီဒီယာဥပဒေနဲ့လည်းဆွဲတာမျိုးမျိုးခနဲ့အခုကရာဇသက်ကြီးဥပဒေနဲ့ပုံမှန်နဲ့သူကဆွဲတော့ပြင်းလဲပြင်းထန်တော့လေရင်းဆုံးတော့ကျွန်တော်တို့ဘက်ကပြောချင်တာတော့အခုသူတို့ဆွဲဆွဲတဲ့မျိုးဗောနော်တက်မတော့ပြိုခွဲအောင်ဟိုစည်းစည်းနေမှုပြိုခွဲအောင်ဒီလုပ်ပါတယ်ဆိုတာဆွဲဆွဲတဲ့ဟာကတော့လုံးလုံးမားနေတယ်ကျွန်တော်တို့ဟိုတကယ်ကဲဟိုဤသူတွေရဲ့ right to know တော့ကျွန်တော်တို့ကဖော်ပြခဲ့တာကျွန်တော်ရေးခဲ့တဲ့သတင်းကလည်းရင်ရှိတဲ့တဲ့နေမှာလေဒီလိုပဲကျွန်တော်ရေးခဲ့တော့လေစာနယ်ဇင်းကျင်းဝင်ရဆိုရင်လည်းကျွန်တော်တို့ကဘာမှရှိုးဖောက်ထားတာမျိုးမဟုတ်ဘဲနဲ့ကျင်းဝင်ရလေကျွန်တော်ကျင်းဝင်တဲ့အညီရေးခဲ့တာပေါ့ဆွဲတဲ့ပုံမှာတော့အရန်ပြင့်ထန်ပြီးတော့လေဘူလန်းကြောင်းလည်းနည်းနည်းလွဲတဲ့သဘောပဲဖြစ်နေတော့နှိမ့်နိုင်လို့ရတဲ့နည်းနဲ့ဖြည့်ရှင်းလို့ရမယ်လို့တော့ကျွန်တော်တို့မျှော်လင့်တော့နှိမ့်နိုင်လို့ရတဲ့လမ်းကြောင်းလေးသွားဖို့တော့ဆင်းနေပါတယ်မှာလေ
ခုဒီရဲစခန်းကိုဆင့်ခေါ်တဲ့စာလာတဲ့ခါကျတော့ဘလို့များတရားဥပဒေလမ်းကြောင်းအရာသွားဖို့ရှိပါလိမ့်ရှင်
ကျွန်တော်တို့ဒီဘက်ကအဲ့လိုချိန်နေချင်တဲ့တိုင်ပင်ပြီးတော့နေတော့ကျွန်တော်အဲ့ဒါကိုဘယ်လိုမျိုးကျွန်တော်တို့ဟိုဆက်လုပ်သွားမလဲဆိုတော့လေကျွန်တော်တို့ဒီကဟိုဥရေရဲ့ကျန်းကျင်သူတွေရဲ့အကြံဉာဏ်ယူပြီးတော့တင်ပြတဲ့နည်းလမ်းတစ်ခုကျွန်တော်တို့အခုရှာနေပါတယ
်အခုလိုမျိုးပြည်သူကရွေးချယ်တင်မြောက်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောတဲ့သူရဦးရွှေမန်းရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြချက်အပေါ်မှာစစ်တပ်ဘက်ကသတင်းစာကိုအမှုဖွင့်တဲ့အပေါ်သတင်းစာဆရာဦးရဲနိုင်မိုးကတော့ဒါဟာသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့လက်ရှိအရသာအစိုးရကိုအကြက်အတဲဖြစ်အောင်စစ်တပ်ကတွန်းပို့တယ်လို့ဖြစ်တယ်လို့လည်းသုံးသပ်ပါတယ
်ရသားဆိုးရနဲ့တစ်ဖက်မှာတက်မရော့ဘက်ကပူချုပ်နေတဲ့လက်တွဲလောက်ရမဲ့အခြေမျိုးမှာတက်မရော့ဘက်ကနေပြီးတော့လွတ်လပ်တဲ့သတင်းမီဒီယာတစ်ခုကိုဒီလိုကြောက်စရာကောင်းတဲ့ပုံမှန်မျိုးနဲ့ဆွဲတာဟာတစ်ဖက်ကပြန်ရှိမယ်ဆိုရင်ရသားဆိုးရကိုအလုတ်လုတ်ကင်ဖို့အတွက်ခက်ခဲတဲ့အခြေအနေမျိုးတော့ဖြစ်နိုင်တယ်လို့ထင်ပါတယ်တက်မရော့ဟာငကိုတိုင်းပဲတောင်းလဲမှုမရှိဘူးသူတို့နဲ့ပတ်သက်ရင်မရင်းနဲ့မထည့်ရဆိုတဲ့တုံ့ပြန်မှုမျိုးလို့မြင်ပါတယ
်ဒီလိုမျိုးရာဇသက်ကြီးပုံမှန်131နဲ့ဆွဲဆိုလိုက်တဲ့အမှုနဲ့ပတ်သက်ပြီးရှေ့နေကြီးဦးကိုနီကလည်းအခုလိုရှုမြင်ပါတယ
်ဒီ131ကတော့ဗျာရာဇသက်ကြီးဦးရေကြီးတက်ရေတက်လေတက်နဲ့ဆိုင်တဲ့ပြစ်မှုတွေခေါင်းစဉ်အောက်မှာစစ်ပုံကမှုကိုအပေးကူညီတာစစ်သားကိုတာဝန်ဝတ္တရားကနေသွေးဆောင်အထုတ်တာပေါ့နော်သွေးဆောင်တာမျိုးလုပ်လို့ရှိရင်131နဲ့ရေးယူလို့ရတယ်ပြစ်ဒဏ်ကလည်းညင်ရတယ်တသက်တကြွန်းတန်တော့မဟုတ်10နှစ်အထိထောင်ဒဏ်တစ်မျိုးမျိုးချမှတ်ရမယ်အရင်နဲ့ငွေဒဏ်လည်းချမှတ်နိုင်တယ်ဆိုပြီးတော့ပြတ်ထန်ထားတယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့မရှင်းကိုမရှင်းဘူးငါကိုဘာကြောင့်ဒီဟာကိုဒီလိုပုံမှန်မျိုးနဲ့ဆွဲတယ်ဆိုတာဒီပုံမှန်အင်မတန်ကြီးကျယ်တဲ့ပုံမှန်ပဲလေ
အခုလိုမျိုးတက်မတော်ဘက်က7 days news သတင်းစာကိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့မှပဲဇွန်လ28ရက်နေ့ထုတ်ရဆွဲနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကလည်းနှစ်ဖက်ညှိနှိုင်းဖြည့်ရှင်တဲ့နီလန်းဖြင့်ကြေအေးပြင်းငိမ့်ခြင်းကိုသာလိုလားကြောင်းကြေညာချက်ထုတ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကလူခွေအခြေအနေကိုလာရောက်လေ့လာနေတဲ့ကုလအထူးစုံစမ်းစစ်ဆေးရေးမှူး Miss Yahili နဲ့စာနယ်ဇင်းကောင်စီတွေ့ဆုံချိန်မှာလည်းအရသာအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေထောင်ကျနေတဲ့ BBC သတင်းတောက်ရဲ့အခြေအနေ 7 days သတင်းစာအမှုရင်ဆိုင်နေရတဲ့လက်ရှိအနေအထားတွေကိုပြောပြခဲ့ပြီးသတင်းမီဒီယာတွေဥပဒေပေါင်းအတွင်းကအာမခံချက်ရှိစေရေးအထောက်အထားဆိုတာကိုလည်းစာနယ်ဇင်းကောင်စီဘက်ကကြေညာချက်တစောင်းထုတ်ပါတယ်ရှင်
။မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။အခုတော့ဥရောပဖလားဘောလုံးပွဲစဉ်တွေကိုကြည့်အောင်ပါ။ Euro 2016ဥရောပဖလားဘောလုံးပွဲမှာတော့ Spain နဲ့ Italy, England နဲ့ Iceland တို့ဒီကနေ့ကစားကြမှာဖြစ်ပြီးလက်ရှိ Champion Spain အသင်းဟာတကယ့် Italy အသင်းစစ်စစ်ကိုတွေ့ရမှာဖြစ်တယ်လို့ Spain နီးပြကပြောလိုက်ပါတယ်။ England နီးပြ Ryan Hudson ကတော့အစလန်အသင်းမှာကစားသမားကောင်းတွေရှိနေတယ်လို့ပြောလိုက်ပါတယ်ဒီကနေ့ပွဲစဉ်အပေါ်အသင်းတွေရဲ့ပြောကြားချက်တွေနဲ့ပွဲကြိုတင်သုံးသပ်ချက်တွေကိုကိုရန်နိုင်ကပြောပြထားပါတယ်
ယူရန်ထောင်းဆက်ချောက်ဥရောပဖလားဘောလုံးပွဲမှာတော့အင်ရှင်ပြင်သစ်ကွာချန်ပီယံဂျာမနီနဲ့ဘယ်လ်ဂျီယံအသင်းတို့ကွာတော့ဖိုင်နယ်ကိုတက်သွားပါပြီ။တနင်္ဂနွေနေ့ကကစားခဲ့တဲ့ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာပြင်သစ်ကအိုင်လန်ကို2-2ဂျာမနီကဆလိုဗာကီးယားကို3-2မရှိဘယ်လ်ဂျီယံကဟန်ဂေရီကို4-2မရှိနဲ့အသီးသီးအနိုင်ရပြီးတော့ကွာတော့ဖိုင်နယ်ကိုတက်သွားကြတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့လက်ရှိချန်ပီယံစပိန်နဲ့အီတလီအင်္ဂလန်နဲ့အိုင်စ်လန်တို့ကစားကြမှာပါ။စပိန်နဲ့အီတလီကတော့လွန်ခဲ့တဲ့4နှစ်ယူရို2012ဥရောပဖလားဖိုင်နယ်ရဲ့မကြေပွဲလို့ဆိုရမှာဖြစ်ပြီးတော့အိမ်တုန်းကတော့စပိန်က4-2မရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်ခဲ့တာပါ။ဒါပေမဲ့စပိန်နီးပြဒယ်ဘော့စကီကတော့အခုအီတလီအသင်းကပိုကောင်းတာကြောင့်လွန်ခဲ့တဲ့၄နှစ်ကလိုပြန်ဖြစ်ဖို့မရှိပဲအခုတစ်ခါမှတကယ်အီတလီအသင်းကိုတွေ့ရဖို့ရှိတယ်လို့ပြောလိုက်ပါတယ
်။ Yo creo que el partido tuvo también unos condicionantes importantes sobre todo en relación
a Eidon final မှာတွေ့တော့သူတို့ကအရန်ပင်ပန်းနေပြီးတော့ဒဏ်ရာပြဿနာတွေလည်းရှိနေတော့အခုအသင်းလိုတကယ်အီတလီအသင်းမဟုတ်ပါဘူး။အခုကပိုကောင်းတယ်လို့ကျွန်တော်ထင်တယ်။ကျွန်တော်တို့နှစ်သင်းကတိတ်မကွာပါဘူး။ပြီးတော့သူတို့ကစားပုံအရန်ထူးကြပြီးကောင်းပါတယ်။သူတို့ရဲ့ပုံစံဘယ်လိုရှိတယ်ဘယ်လိုကစားတယ်ကျွန်တော်တို့သတိထားဖို့လိုသလိုသူတို့ဘယ်လိုအနိုင်ကစားမလဲဆိုတာကိုလည်းသိဖို့လိုပါတယ
်အီတလီနီးပြအန်တိုနီယိုကွန်တီကတော့တိုက်စစ်အားသန့်တဲ့စပိန်အသင်းရဲ့အားနည်းချက်တွေကိုအသုံးချပြီးအနိုင်ရဖို့ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ
် Partita alla partita la dovremmo vincere tutti insieme
ကျွန်တော်တို့ဒီပွဲမှာဘက်ပေါင်းစုံကနိုင်ဖို့လိုပါတယ်ဘောလုံးရတဲ့အခါစပိန်အသင်းကိုဒုက္ခပေးနိုင်အောင်လုပ်ရမယ်စပိန်ကMorata, Silva, Iniesta, Nolito အားလုံးကိုကျွန်တော်တို့တတိထားဖို့လိုသလိုကျွန်တော်တို့ကစားနေကြအတိုင်းကစားပြီးစပိန်ဘက်ကိုချင်းချောက်သွားမှာပါကျွန်တော်တို့ရဲ့တိုက်စစ်ကဘယ်အသင်းကိုပဲဖြစ်ဖြစ်ဒုက္ခပေးနိုင်တယ်လို့ထင်ပါတယ
်မြန်မာစံတော်ချိန်အင်္ဂါနေ့မနက်တနာရီခွဲမှာတော့အင်္ဂလန်နဲ့အိုင်စ်လန်တို့ပြင်သစ်နိုင်ငံနီးစ်မြို့မှာကစားကြမှာဖြစ်ပြီးတော့အိုင်စ်လန်အသင်းမှာသူတို့ကိုဒုက္ခပေးနိုင်တဲ့ကစားသမားကောင်းတွေရှိတယ်လို့အင်္ဂလန်နီးပြရိုက်ဟော့ဆန်ကပြောလိုက်ပါတယ်အင်္ဂလန်သင်းဟာပထမပွဲထွက်လူစည်းရင်းအတိုင်းထွက်လာဖို့ရှိတယ်လို့လည်းသတင်းတွေကဆိုနေပါတယ်အင်္ဂလန်နဲ့အိုင်စ်လန်တို့အရင်ကနှစ်ကြိမ်တွေ့ထားတာမှာတော့အင်္ဂလန်ကတပွဲနိုင်တပွဲတည်ကြထားပါတယ်ဆိုတော့ဒီကနေ့ပွဲစဉ်အပေါ်မှာအကစားဆောင်မရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ
မြင်ရလို့ကတော့ကျွန်တော်အုပ်စုကစားပွဲကတော့အီတလီကြိုက်တယ်ဗျအရင်ငြိမ်တယ်နောက်ကောင်တာတည့်ရင်လည်းငြိမ်တယ်ဗျနောက်တစ်ခုကအီတလီရဲ့အားသာချက်ကခင်ဗျထိပ်တီးပုံလုံးမှာတယောက်မှမပါဘူး။ဟိုစပိန်ကအကုန်ပါတယ်။အဲ့ဒါကအီတလီမှာကျွန်တော်ဖိအားနည်းနေတယ်လေ။ဂိုးသမားဘာဖွန်ကလွဲလို့လေ။ရှီဘူပနယ်တီအထိသွားနိုင်တယ်။ပနယ်တီကျရင်တော့ကိုယ်ကနေသူကကန်တရားပဲဟုတ်တယ်မလား။နိုင်ငံနဲ့လူနိုင်သွားတော့
။အင်္ဂလန်နဲ့အိုက်စ်လန်ရော
လူထုပ်ပုံမှန်ရင်အဆုံးသတ်တည်ကြရင်တော့အင်္ဂလန်နိုင်တော့တယ်ဗျာ။သို့တော်လည်းအိုက်စ်လန်ကလည်းတော်တော်ကိုတောင်းတတင်တင်ရှိသေးဗျာ defense မှာလေ။နောက်ကောင်တာကောင်းနေဗျာသူက။ပုံမှန်ကတော့နိုင်ပါတယ်။
ပိနဲ့အီတလီနိုင်တဲ့အသင်းကကွာတာဖိုင်နယ်မှာဂျာမနီနဲ့တွေ့မှာဖြစ်ပြီးတော့အင်္ဂလန်နဲ့အိုင်စ်လန်နိုင်တဲ့အသင်းကတော့ကွာတာဖိုင်နယ်မှာအင်ရှင်ပြင်းသစ်နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါအခုတင်ဆက်တဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကို Asia 77 Judo ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကို Mac Kinphu တွေကပြောပြမှာပါ
ဥရောပသမဂ္ဂတွေကနေ UK နှုတ်ထွက်ဖို့ဒုတိယဆန္ဒခံယူပွဲနဲ့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအရေးပေါ်အစည်းအဝေးတွေလုပ်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဥရောပကိုဒီနေ့ပဲရောက်ရှိနေပါတယ်။ဒီခီးစင်အတွင်းမှာတော့အီတလီနိုင်ငံကိုလည်းတွားရောက်အောင်မှာဖြစ်တယ်လို့ဝန်ကြီးကယ်ရီအနေနဲ့ဗြိတိန်ပေါ်အမေရိကန်ရဲ့ထောက်ပံ့မှုကိုပြသဖို့ဖြစ်တဲ့တစ်ချိန်တည်းမှာဂျန်တဲ့ EU ဖွဲ့ဝင်နိုင်ငံတွေကိုလည်း EU ထဲမှာဆက်ပြီးတော့ရှိနေဖို့အရေးကြီးတယ်ဆိုတဲ့အကြောင်းပြောကြားလိုက်မယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်ရှင်။ဆီးရီးယားနိုင်ငံနဲ့နယ်စပ်ဒီလေဗနွန်နိုင်ငံအရှိပိုင်းကခြေရွာတစ်ခုမှာအထေကံဘုတ်ခွဲသူတွေကတိုက်ခိုက်တာကြောင့်လူ9ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းလေဗနွန်ဆိုရအရာရှိတွေကပြောပါရယ်အထေကံဘုတ်ခွဲတိုက်ခိုက်သူ3ယောက်ကဒီကနေ့အစောပိုင်းကခတ်ခြေရွာမှာတိုက်ခိုက်ခဲ့ကြတာလို့အာဏာပိုင်တွေကပြောပါရယ်နောက်ထပ်လူ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါရယ်ရှင်6နှစ်ကြာတတမန်ဆက်ဆံရေးပြတ်ပြားခဲ့ပြီးတဲ့နောက်အစ္စရေးနဲ့တူရကီအကြားပုံမှန်ဆက်ဆံရေးပြန်ဆောက်နိုင်မှုသဘောတူမှုရရှိခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကဂါဇာကမ်းမြောင်ဒေသကိုလုံခြုံရေးအရဆက်လက်ပိတ်ဆို့ထားမှာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအစ္စရေးစစ်ကမ်းတွေကတဆင့်ပေးသွားမှာဖြစ်တယ်လို့ပြောပါရရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ထွင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16.25ဒူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညံဝင်းအောင်ပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်ပါဗျာ။
This program has come to you from the Voice of America, Washington.